မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့နေ့လယ်ကမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုနေအိမ်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဟာနှစ်နိုင်ငံကြားဆက်ဆံရေးမြန်မာနိုင်ငံဒီမိုကရေစီရေးဆောင်ရွက်မှုတွေကိုနာယီဝတ်ကြားဆွေးနွေးခဲ့ကြပါတယ်။အဲဒီနောက်ဒီကနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးခေါင်းဆောင်နှစ်ဦးကသတင်းမီဒီယာတွေကိုမှတ်ချက်စကားပြောကြားခဲ့ပါတယ်။ပထမဆုံးအနေနဲ့ဒေါန်ဆန်းစုကြည်ကအခုလိုအမေရိကန်သမ္မတတဦးမိမိရဲ့နေအိမ်ကိုရောက်လာပြီးမိမိကလည်းဧည့်သည်ကောင်းတဦးကိုလက်ခံကြိုဆိုခွင့်ရတဲ့အတွက်များစွာနှစ်ထောင်အားရဖြစ်ရပါတယ်လို့ပြောကြပါတယ်။အမေရိကန်နဲ့မြန်မာဆက်ဆံရေးဟာနှစ်ပေါင်းများစွာကတည်းကတည်ရှိလာခဲ့တာဖြစ်ပြီးအလွန်ခိုင်မာတဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံဒီမိုကရေစီရေးကြိုးပမ်းမှုမှာထောက်ခံခဲ့ပါတယ်။ရှေ့လျှောက်လည်းဒီလိုထောက်ခံမှုမျိုးဆက်ပြီးရှိနေမယ်လို့ကျမယုံကြည်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြောင်းလဲမှုတွေစနေပါပြီ။ပြောင်းလဲတိုးတက်နေတဲ့ဆိုပေမဲ့လည်းအလွန်ပဲအကောင်းမြင်ဖို့ဆောလွန်ပါသေးတယ်။ကျမတို့အနေနဲ့လည်းအထူးကြိုးစိုက်ဖို့လိုပါတယ်လို့ဒေါန်ဆန်းစုကြည်ကပြောသွားတာပါ။ဒါအပြင်လည်းစစ်မှန်တဲ့အောင်မြင်မှုတွေရဖို့အတွက်ကျမတို့နှစ်နိုင်ငံသားနဲ့ပြည်သူကြားဆောင်ရွက်သွားရမှာဖြစ်ပါတယ်။ကျမတို့ပုံမှန်လေးရင်တိုင်ပင်ဆွေးနွေးပြီးတော့လုပ်ဆောင်ရပါမယ်။သမ္မတဥဘာမားရဲ့မြန်မာနိုင်ငံအလက်ပတ်ခီးစဉ်ဟာနှစ်နိုင်ငံသားချစ်ချင်ရင်းနှီးမှုကိုတိုးတက်ဖြစ်ထွန်းစေပြီးမြန်မာနိုင်ငံရဲ့ဥတီရာကိုလည်းမှန်ကန်စေလိမ့်မယ်လို့ယုံကြည်ကြောင်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ကပြောကြားသွားတာပါ။အမေရိကန်သမ္မတဥဘာမားကလည်းမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲကာလမှာအခုလိုလာရောက်ခွင့်ရတဲ့အတွက်ရဲ့ဒေါန်ဆဲစုကြည်ကိုအခုလိုတွေ့ဆုံခွင့်ရတာတွေအတွက်သူ့အနေနဲ့အထူးကျေနပ်အားရဖြစ်မိတယ်လို့ပြောပါတယ
်
ဒေါန်ဆဲစုကြည်ဟာကျွန်တော်တို့ရေမကကဘာမှာဖိနှိပ်ခံပြီးသူတရလုံးရဲ့အကျိုးအတွက်ကဘာသူကဘာသားတွေအတွက်နမူနာယူစရာအတူယူစရာဖြစ်ပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဥဆောင်ကြိုးပမ်းသွားမယ်လို့မျှော်လင့်ကြောင်းအမေရိကန်အစိုးရအနေနဲ့လည်းမြန်မာနိုင်ငံဒီမိုကရေစီရေးကိုဆက်ပြီးကူညီဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံခီးစဉ်ရဲ့ရည်ရွယ်ချက်ကမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့ဒီမိုကရေစီရဲ့အရှိန်အဟုန်ကိုထိန်းနိုင်ဖို့ဖြစ်ပါတယ်။ဒီအထဲမှာယုံကြည်စိတ်ချရတဲ့အစိုးရအဖွဲ့အစည်းတွေပေါ်ပေါက်ဖို့တရားဥပဒေစိုးမိုးရေးဖော်ဆောင်ဖို့တိုင်းရင်းသားပြည်ပခန့်တွေချုပ်ငြိမ်းဖို့မြန်မာပြည်သူတွေရဲ့ပညာရေး၊ကျန်းမာရေးစောင့်ရှောက်မှုနဲ့စီးပွားရေးအခွင့်အလမ်းတွေပုံမရရှိစေဖို့ဖြစ်ပါတယ်။ကျွန်တော်အနေနဲ့ဒီနိုင်ငံကပြည်သူတွေကိုကတိပေးချင်ပါတယ်။တကယ်လို့မြန်မာပြည်ပြောင်းလဲရေးကိုဥတီတဲ့တိုးတက်မှုတွေဆက်ပြီးမြင်တွေ့ရမယ်ဆိုရင်ကျွန်တော်တို့ရဲ့နှစ်နိုင်ငံဆက်ဆံရေးဟာလည်းပိုပြီးအကောင်းလာမှာဖြစ်ပါတယ်။ဒါအပြင်အောင်မြင်မှုရဖို့အတွက်ကျွန်တော်တို့အနေနဲ့လည်းတက်နိုင်သမျှအားလုံးကိုဆောင်ရွက်သွားမှာပါလို့အမေရိကန်သမ္မတဥဘာမားကပြောကြားသွားတာပါ။တင်းစားရှင်လင်းပွဲအပြီးမိနစ်ပိုင်းအတွင်းမှာပဲသမ္မတဥဘာမားဟာဒေါန်ဆန်းစုကြည်ရဲ့နေအိမ်ကနေထွက်ခွာသွားပါတယ်။နေအိမ်ရှိမှရောက်ရှိနေတဲ့ထောင်နဲ့ချီတဲ့လူထုပရိသတ်ကသမ္မတဥဘာမားကိုကြိုဆို